ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့ဟာအထောက်ထားမဲ့မြန်မာပြည်နိုင်ငံရေးလှုပ်ရှားမှုကြောင့်တိမ်းရှောင်လာကြတဲ့မြန်မာပြည်တောင်းနဲ့ချီရှိနေတဲ့မြို့ဖြစ်ပါတယ်။နိုဝင်ဘာလ22ရက်နေ့နေ့လယ်2နာရီကျော်အချိန်လောက်မှာတော့နေမြေကန်စစ်တပ်ရဲစတဲ့ပူးပေါင်းတပ်ဖွဲ့တွေကကား9စီးလောက်နဲ့မဲဆောက်မြို့နောင်ဘွားရပ်ကွက်ကိုစစ်ဆင်ရေးလုပ်ပြီးဝင်ရောက်ဖမ်းဆီးမှုလုပ်ခဲ့ရမှာအထောက်ထားမဲ့မြန်မာ50နီးပါးဖမ်းဆီးခံရတယ်ဆိုပြီးမျက်မြင်တွေ့ရှိသူမြန်မာတဦးကပြောပြပါတယ်
။အဲဖူဟင်ဟိုတယ်ပေးရဟို2000တလ2000ပေးရအဆောက်ဦးလေ။သူကအောက်ထပ်ပေါ်တဲ့အခန်းနေလို့အဲ့လိုအနေထားခန်းနေနေဟိုနေပေါ့။အဲ့ဟိုနေကသူဝင်ဖမ်းတာ58ရောက်အထောက်ထားမဲ့လေ။ဟိုသူတို့ဖမ်းသွားတာ
အခုဆိုရင်မဲဆောက်မြို့မှာအထောက်ထားမဲ့မြန်မာတွေကိုနေ့စဉ်ဖမ်းဆီးနေပြီးအထောက်ထားလက်မှတ်မရှိသူတွေနိုင်ငံရေးတက်ကြွလှုပ်ရှားမှုကြောင့်တင်းရှောင်လာသူတွေဖမ်းဆီးခံနေရပြီးနေရက်ပြန်ပို့ခံရမှာကိုစိုးရိမ်နေရတယ်လို့လည်းနေဆက်နေပြည်သူတဦးဖြစ်တဲ့ဦးအောင်တင်ကလည်းပြောပါတယ
်။ဒီဆက်မှာကတချို့ကြတာလက်မှတ်ရှိတဲ့လူတွေတချို့ကြတာလက်မှတ်မရှိတဲ့လူတွေအများကြောက်နေကြတယ်လူမျိုးပြောလဲဆိုတော့လူမျိုးပြတ်တော့သူမြန်မာနိုင်ငံကနေထွက်ပြေးလာတဲ့တချို့လူတွေချောင်ထိန်နေတဲ့လူတွေလည်းရှိတယ်။အဲ့လိုလူမျိုးတွေကြတာတော်တော်လေးကြောက်တယ်အပြင်းအောင်မထွက်ရဘူ
း။နိုဝင်ဘာလ18နေ့တုန်းကလည်းထိုင်းတောင်ပိုင်းဆူရတ်ဌာနီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေကိုလူကုန်ကူးသူတွေကခေါ်လာခဲ့ကြတာပါ။ဆူရတ်ဌာနီခရိုင်ဖူဖင်းဒေသအမှတ်41အမြန်လမ်းမှာမြန်မာနိုင်ငံသားတွေကိုပစ်ကတ်ကားတစ်စီးပေါ်မှာတလပတ်အုပ်ပြီးခေါ်လာစဉ်ဖမ်းမိခဲ့တာပါ။ဒုတိယကားကတော့ဖမ်းဆီးစစ်ဆေးမှုကိုမခံဘဲမောင်းပြေးရာကနေလမ်းပေါ်ကအတားဆီးတုံးများကိုတိုက်မိခဲ့တယ်လို့ရက်တက်မပေးတာကြောင့်ထိုင်းရဲတွေကပြစ်ခတ်ဖမ်းဆီးခဲ့ရတယ်လို့ဆိုပါတယ်။ကားနှစ်စီးပေါ်ကနေမြန်မာနိုင်ငံသား40ကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။သူတို့တွေဟာထိုင်းတောင်ပိုင်းပရာချုခီရီကန်ဒေသကနေလာကြပြီးဟတ်ရိုင်မြို့ဘက်ကိုသွားကြမဲ့သူတွေဖြစ်ပါတယ်။အော်တိုဘာလအတွင်းမှာတော့မြန်မာ2000ကျော်ဖမ်းဆီးရမိကြောင်းထိုင်းတပ်မတော်ကလည်းသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလထဲမှာလည်းထောင်ခနန်းရှိတဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရတာဖြစ်ပါတယ်ရှင်။